Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2016ခုနှစ်နိုဝင်ဘာလ28ရက်တနင်္ဂနွေနေ့ညနေခင်း VOA American အသံရဲ့မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလှိုင်းဒိုမီတာ19နဲ့25တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျွန်မစုမုံပါရှင
်မင်္ဂလာညနေခင်းပါရှင်ကျွန်မတင်ကြီးထိုက်ပါကျူဘာခေါင်းဆောင်ဟောင်းဖီဒယ်ကက်စထရိုကွယ်လွန်ခဲ့ရမှုအပေါ်ကမ္ဘာခေါင်းဆောင်တွေရဲ့တုံ့ပြန်မှုတွေတဲမှာတော့ဝမ်းနည်းမှုတွေရောဝေဖန်သံတွေရောရှိနေပါတယ်။ဆီးရီးယားပြည်တွင်းစစ်မှာဓာတ်တုလက်နက်တွေအသုံးပြုတိုက်ခိုက်နေတယ်လို့တူရကီစစ်တပ်ကပြောပါတယ်။တူရကီမှာတော့ VOA American အသံရဲ့အလွတ်သတင်းတောက်တူဖန်စီခံထားပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုမမိုးဖြူနဲ့အတူကြီးညာပေးပါမယ်ရှင်။
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနားဆင်ရမယ့်သတင်းတွေထဲမှာဆိုရင်တော့တရုတ်မြန်မာနယ်စပ်ရှမ်းမြောက်ပိုင်းဘက်မှာတိုက်ပွဲတွေကဆက်ပြီးတော့ပြင်းထန်နေစေဖြစ်ပါတယ်ဒုက္ခသည်တွေကလည်းနေရရင်းကိုမပြတ်နိုင်ကြသေးပါဘူးဒါပေမဲ့မူဆယ်ကုံတွယ်ရေးစခန်းအခြေအနေကရောဘယ်လိုရှိပါသလဲ
ဒီနေ့ကကုန်ရေးစခန်းကိုပြန်လည်ထိရှားဆိုင်နေပြီဖြစ်ပါတယ်ဘုံကူမုံပေါ်ကဆိုင်ရတော့တိုက်ပွဲဖြစ်နေပါတယ်
ဒါပေမဲ့လို့ဒီတရုတ်နယ်စပ်ဘက်ကခိုလုံနေတဲ့တိုင်းရင်းသားစစ်ဘေးဒုက္ခသည်တွေနေရက်ကိုမကြခင်ပြန်နိုင်မှုတရုတ်ဘက်ကတော့မျှော်လင့်ချက်ရှိနေတယ်လို့ဒုနိုင်ငံသားရေးဝန်ကြီးကပြောဆိုလိုက်တဲ့သတင်း။နောက်ဖီဒယ်ကက်စထရိုကွယ်လွန်ပြီးတဲ့နောက်အမေရိကန်ကျူဘာဆက်ဆံရေးအခြေအနေဘလို့ရှိသွားနိုင်ပါသလဲစတဲ့ထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့တနင်္ဂနွေနေ့ညနေခင်းအတွက်နောက်ဆုံးရသတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့မမိုးဖြူတို့ကတင်ပြပေးပါမယ်ရှင်။
ကျူဘာခေါင်းဆောင်ဟာဖီဒယ်ကက်စထရိုကွယ်လွန်ခဲ့တဲ့အပေါ်ကမ္ဘာခေါင်းဆောင်တွေရဲ့တုံ့ပြန်မှုတွေတဲမှာတော့ဝမ်းနည်းချေကွဲမှုတွေရောဝေဖန်မှုတွေရောရှိနေတာပါ။ဒါပေမဲ့လို့ကနေဒါဝန်ကြီးချုပ်ဂျက်စတင်ထူထူကတော့ဖီဒယ်ကက်စထရိုရဲ့တော်လှန်ရေးနောက်အာနာရှင်ကက်စထရိုရဲ့ကျူဘာပြည်သူတွေအပေါ်ထားတဲ့မြစ်တာနဲ့ဆောင်ရွက်ချက်တွေအတွက်ချီးကျူးဂုဏ်ပြုစကားပြောဆိုလိုက်တာကြောင့်ကနေဒါနဲ့အမေရိကန်နိုင်ငံရေးသမားတွေရဲ့ပြစ်တင်ဝေဖန်မှုတွေထွက်ပေါ်လာစေခဲ့ပါတယ်။ကနေဒါဝန်ကြီးချုပ်ကကျွန်တော်အဖေဟာဖီဒယ်ကိုတငယ်ချင်းလို့ခေါ်ဖို့တိတ်ပြီးဂုဏ်ယူတာပါကျွန်တော်အဖေဆုံးပြီးတဲ့နောက်ပိုင်းကျွန်တော်ဖီဒယ်နဲ့တွေ့ဆုံဖို့အခွင့်အရေးရခဲ့ပါတယ်လို့ပြောခဲ့တာပါကနေဒါကိုစပိတ်တက်လွတ်တော်အမကယ်လီလက်ရှ်ကတော့ဝန်ကြီးချုပ်ထူထူရဲ့ကက်စထရိုအပေါ်မှတ်ချက်ဟာဆိုလို့ရှိရင်ကက်စထရိုအကြောင်းဝတ္ထုစာအုပ်ဖတ်ထားတဲ့အတိုင်းဖြစ်နေတယ်လို့ပြောဆိုပါတယ်ကျူဘာနယ်ပယ်အမေရိကန်အထက်လွတ်တော်အမမာကိုရူဘီယိုကတော့ကနေဒါဝန်ကြီးချုပ်ရဲ့ကြေညာချက်အစ်စ်အမှန်ဆိုရင်တော့တဲ့ကိုရှက်ဖို့ကောင်းတယ်လို့စိတ်ကတိကအောင်လည်းဖြစ်ဖို့ကောင်းတယ်လို့ပြောဆိုခဲ့ပါတယ်။အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကတော့ကက်စထရိုဟာကိုယ့်ပြည်သူတွေကိုဆဲဆုနဲ့6ခုနီးပါးဖိနှိပ်ခဲ့တဲ့ရက်ဆက်တဲ့အာဏာရှင်ဖြစ်တယ်လို့ Twitter စာမျက်နှာမှာရေးသားပါတယ်။ကက်စထရိုရဲ့သမိုင်းအမွေတွေထဲမှာတော့ကွက်မြက်တုတ်တင်ရေးအဖွဲ့တွေခိုးယူမှုတွေဒုက္ခပင်လဲဝေရတာတွေနဲ့ဆင်းရဲမွဲတေမှုတွေနောက်အခြေခံလူအခွင့်အရေးကိုညှင်းပယ်ခဲ့တာတွေပါဝင်တယ်လို့လည်းရွေးကောက်ခံသမ္မတထရန့်ကပြောပါတယ်။အမေရိကန်သမ္မတဟောင်းဂျီမီကာတာကတော့သူနဲ့သူ့ဇနီးတို့ကျူဘာနိုင်ငံတွင်မှဖီဒယ်ကက်စထရိုနဲ့အတူသွားလာခဲ့ကြတာတွေနောက်ကျူဘာပြည်သူတွေအပေါ်မှာထားတဲ့သူ့ရဲ့မြင့်တာကိုပြန်ပြောင်းအောက်မေ့မိတယ်လို့ပြောဆိုပါတယ်ကျူဘာပြည်သူတွေငြိမ်းချမ်းတိုးတက်ပါစေကြောင်းလဲသမ္မတဟောင်းကာတာကကြေညာချက်မှာပြောဆိုထားပါတယ်ရှင
်ကွန်မြူနစ်ကျွန်းနိုင်ငံဖြစ်တဲ့ကျူဘာမှာတောက်ချာနေကအသက်90အရွယ်ခေါင်းဆောင်ဟောင်းဖီဒယ်ကက်စထရိုကွယ်လွန်သွားပြီဖြစ်လို့ဆယ်စုနှစ်များစွာကြာလူခွင့်ရေးချိုးဖောက်မှုတွေနဲ့အတူဒုက္ခမျိုးစုံကြုံတွေ့ခဲ့ရတဲ့ကျူဘာပြည်သူတွေသာမကအမေရိကန်နိုင်ငံရောက်ကျူဘန်အမေရိကန်အတိုင်းဝိုင်းတစ်ခုလုံးကနိုင်ငံအပြောင်းလဲအတွက်အခွင့်အလမ်းတစ်ခုပေါ်ပေါက်လာဖို့မျှော်လင့်နေကြပါတယ်။အမေရိကန်နိုင်ငံမိုင်ယာမီမြို့က Little Havana လမ်းမပေါ်ကအထိတ်မှအောင်ပွဲတစ်ခုမှာအခုလိုအာဏာရှင်တယောက်ရဲ့သေဆုံးမှုကဆယ်စုနှစ်များစွာတိုင်းဖြစ်ခဲ့ရတဲ့လူခွင့်ရေးချိုးဖောက်မှုတွေအားလုံးကိုအဆုံးသတ်နိုင်လိမ့်မယ်လို့သူတို့တွေမျှော်လင့်နေအကြောင်းကို Cuban American တယောက်ကအခုလိုပြောပြပါတယ
် That a bad dictator that had Cuba under oppression and repression for almost 6 decades
Cuban နိုင်ငံကိုဆယ်စုနှစ်6ခုလောက်ကြာဖိနှိပ်ညှဉ်းပန်းမှုတွေအောက်ကြာရအောင်လုပ်ခဲ့တဲ့ဆိုးဝါးလာတဲ့အာဏာရှင်တယောက်တော့မရှိတော့ပါဘူးသူသေဆုံးမှုကကျူဘာပြည်သူတွေကိုလွတ်လပ်မှုနဲ့ဒီမိုကရေစီခရီးစနိုင်ဖို့အတွက်အခွင့်အရေးပေးလိမ့်မယ်လို့မျော်လင့်ပါတယ်လို့သူကပြောဆိုသွားတာပါကက်စထရိုအုပ်ချုပ်မှုအောက်မှာမျိုးဆက်30လောက်ခြေကနိုင်ငံသားအခွင့်အရေးနဲ့နိုင်ငံရေးလွတ်လပ်မှုတွေပျောက်ဆုံးခဲ့ပြီးသူ့ကိုဆန့်ကျင်သူထောင်ထဲချီတဲ့ပြည်သူတွေလည်းဖမ်းဆီးနှိပ်စက်ခံခဲ့ရပါတယ်သူမသေးခင်ကာလအတွင်း2014ခုနှစ်ကကျူဘာအမေရိကန်ဆက်ဆံရေးပြန်ထူထောင်ခဲ့တဲ့အချိန်မှတောင်းအင်တာနက်လွတ်လပ်ခွင့်ကိုပြင်းပြင်းထန်ထန်ထိန်းချုပ်ခဲ့ပြီးလူ့အခွင့်အရေးကာကွယ်သူတွေနဲ့သတင်းသမားတွေကိုဖမ်းဆီးမှုတွေက ပိုမိုများပြားခဲ့ပါတယ
်။ပြင်သစ်သမ္မတရွေးကောက်ပွဲမှာ Republican Party ကိုစားပြုရှင်ပြိုင်မဲ့သမ္မတလောင်းကိုရွေးချယ်ဖို့ပြင်သစ် Republican Party ဝင်တွေနိုင်ငံတော်ဝန်ကျင်းပနေတဲ့သမ္မတလောင်းပနာမရွေးချယ်ပွဲဒီမှာဒီကနေ့မဲပေးနေကြပါတယ်။ဥရောပတိုက်အတွင်းရွှေ့ပြောင်းအခြေချသူတွေဝင်ရောက်လာမှုနောက်ပြင်သစ်နိုင်ငံတွင်အစွန်းရောက်တိုက်ခိုက်မှုတွေဇက်တိုက်ဖြစ်ပေါ်လာတဲ့လာတာတွေအပေါ်စိုးရိမ်မှုတွေကိုဇောင်းပေးပြီးမဲဆွယ်စည်းရုံးခဲ့ကြတာပါပြင်သစ် Republican တွေအတွက်ပထမဆုံးအခြေအမေရိကန်ပုံစံသမ္မတလောင်းပနာမရွေးချယ်ပွဲမှာတော့ဝင်ကြီးချုပ်ဟောင်းနေဖြစ်ကြတဲ့အသက်62နှစ်အရွယ်Francois Fillon နဲ့အသက်82နှစ်အရွယ်အလိန်ဂျူဘီတို့ကပြီးခဲ့တဲ့သတင်းပါပထမအကြော့မဲပေးပွဲတွေမှာဥဆောင်သူတွေအဖြစ်ထွက်ပေါ်လာပါတယ်လူလူသဘောထားစစ်တမ်းတွေမှာတော့အစ္စလာမ်ရဲ့အစွန်းရောက်တွေကိုချေမှုန့်ရေးအတွက်အာယုဆိုင်လှုပ်ဆောင်ခြင်းနေသူ Social Conservative တဦးဖြစ်ပြီးစီးပွားရေးဆိုင်ရာဘက်မှအစွန်းရောက်တဲ့ Francois Fillon ကသူ့ထက်သဘောထားပျော်ပြောင်းသူ Alain Juppé ကိုဦးဆောင်နေပါတယ်။နောက်ထပ်အလားအလာစောင့်ကြည့်ရမယ်ကိုယ်စားလှယ်လောင်းကတော့လက်ရဆောင်ဝါရီ Marie Le Pen ဖြစ်ပါတယ်။လက်ရှိတာဝန်ထမ်းဆောင်ဆဲ Socialist Party ရဲ့သမ္မတ Francois Hollande ကတော့ရွေးကောက်ပွဲပြန်ဝင်မယ်မဝင်ဘူးဆိုတာကိုလာမယ့်သတင်းပတ်တည်းအတွင်းမှာကြေညာပွဲရှိပါတယ်ရှင
်။ဂျူးလူမျိုးတွေကိုဟစ်တလာလှုပ်ခဲ့တယ်လို့မျိုးရွေးချယ်ခံသမ္မတ Donald Trump ကလည်းမင်းတို့ပေါ်လှုပ်ဆောင်လိမ့်မယ်။အခုဒီမျိုးမှာရဲရရှိအသည့်ရောက်နေပြီလို့ဖော်ပြထားတဲ့ချင်းချောက်စာတွေကိုကယ်လီဖိုးနီးယားပြည်နယ်ကဘလီဝုဒ်ပြည်ချောင်း3ခုကလက်ခံရခဲ့တယ်လို့ American နိုင်ငံတုပ် Los Angeles Times သတင်းစာကြီးကဖော်ပြလိုက်ပါတယ်။ပြီးခဲ့တဲ့ပတ်ထဲမှာတောင်ကိုရီးယားတောင်ကယ်လရိုင်းနဲ့ပြည်နယ် Long Beach Islam Center နဲ့ Claremont Islam Center တွေနဲ့အတူမြောက်ကယ်ရိုလိုင်းနဲ့ပြည်နယ်က Evergreen Islamic Center တွေကိုပါချင်းချောက်စာတွေကိုလက်ရင်းနဲ့ရောမိတူပွားပြီးပါပေးပို့ခဲ့ပြီးတဲ့နောက် American Islam ဆက်ဆံရေးကောင်စီကဒေသခံဘလီဝုဒ်ပြည်ချောင်းတွေကိုရဲလုံခြုံရေးအကာအကွယ်ပေးဖို့တောင်းဆိုမှုတွေပို့တိုးလာတယ်လို့အဲ့ဒီသတင်းစာကဖော်ပြပါတယ်ဒီချင်းချောက်စာတွေကစေတနမိတ်စာရဲ့သားသမီးတွေစီတို့လို့လိမ့်မှုထားပြီးပေးပို့သူနေရာမှာတော့ American for a better way လို့ရေးထားကြောင်းဒီသတင်းကဖော်ပြပါတယ်။မွတ်စလင်တွေကိုညဉ့်ညံ့တဲ့အပြစ်သားတွေအဖြစ်နဲ့ရေးထားပြီး Trump က American နိုင်ငံကြီးကိုဆေးကြောတန့်စင်ပြီးပြန်လည်တောက်ပအောင်လုပ်ပေးလိမ့်မယ်။အဲ့ဒီတန့်စင်မှုကိုလည်းမွတ်စလင်တွေနဲ့စလိမ့်မယ်။စသဖြင့်ရေးထားတယ်လို့လည်းသတင်းကဖော်ပြပါတယ်။ဒါဟာအမုန်းပွားတဲ့တာဝန်မဲ့လုပ်ရဖြစ်ပြီး Trump မဲဆွယ်ပွဲအတွင်သူ့ကိုထောက်ခံသူတွေကြားအမုန်းနဲ့ဒေါသအမျက်တွေတိုးပွားစေခဲ့တယ်လို့ American Islam ဆက်ဆံရေးကောင်စီ CAIR အမှုဆောင်ညွှန်ကြားရေးမှူးကပြောတဲ့အကြောင်းသတင်းစာကဖော်ပြပါတယ
် VOA American အသံညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ရှင်စီးရီးယားနိုင်ငံမြောက်ပိုင်းကတူရကီတို့အထောက်ပံ့ပေးထားတဲ့သဘုံတွေကိုအစ္စလာမ်ရဲ့အစွန်းရောက် IS တိုက်ခိုက်ရေးသမားတွေကဓာတုလက်နက်တွေနဲ့တိုက်ခိုက်ခဲ့တယ်လို့တူရကီစစ်တပ်ကဒီကနေ့တနင်္ဂနွေနေ့မှာပြောဆိုတဲ့အကြောင်းတူရကီနိုင်ငံပိုင်အနာတိုလူသတင်းကဖော်ပြပါရယ်စီးရီးယားတူရကီနယ်စပ်အနီးကအယ်ရိုင်းအရှေ့ပိုင်းမှာဒုံးကျည်ဒဇင်းနဲ့တိုက်ခိုက်ခံရပြီးတဲ့နောက်မှာသဘုံ22ဦးတို့မှာဓာတုအစိတ်ထိထားတဲ့လက္ခဏာတွေတွေ့ရတယ်လို့တူရကီစေအုပ်စီးချုပ်ကကြေညာချက်ထဲမှာပြောဆိုထားပါရယ်ဘယ်အချိန်ကတိုက်ခိုက်ခဲ့တယ်လဲဆိုတာကိုတော့ကြေညာချက်မှာဖော်ပြမထားပါဘူးဒဏ်ရာရသူတွေကိုတော့တူရကီနယ်စပ်မြို့ကီလီစ်ကိုပြောင်းရွှေ့ထားပြီးဓာတုလက်နက်တွေနဲ့တိုက်ခိုက်ခဲ့သလားဆိုတာကိုစမ်းသပ်နေပါတယ်။2011ခုနှစ်ဆီးရီးယားပြည်တွင်းစစ်စကြိမ်ကလေးကဓာတုလက်နက်တွေအသုံးပြုမှုအပေါ်စိုးရိမ်မှုတွေရှိနေတာပါ။နောက်ထပ်ဖြစ်ထွန်းမှုတစ်ခုကတော့ဆီးရီးယားနိုင်ငံတွင်းကအစ္စလာမ်ရဲ့အစွန်းရောက် IS နဲ့ချိတ်ဆက်တဲ့စစ်သွေးကြွတွေနဲ့အဆက်အသွယ်ရှိသူတနတ်သမား၄ဦးကိုပြစ်တက်လိုက်တယ်လို့ History စစ်တပ်ကပြောဆိုတာဖြစ်ပါတယ
်။တောင်ကိုရီးယားနိုင်ငံမြို့တော်ဆိုးမှာသမရပတ်ဂျွန်ဟင်းရာထူးကထွက်ပြေးဖို့တောင်းနဲ့ချီတဲ့လူအုပ်ကြီးစနေနေ့ညနှောင်းပိုင်းထိလမ်းမတွေပေါ်ချီတက်ခဲ့ကြပြီးတရင်ငါးဘက်ကြဆန္ဒပြပွဲကာလတလျှောက်အကြီးဆုံးလူထုလှုပ်ရှားမှုကြီးဖြစ်ခဲ့ပါတယ်။တလကျော်ကြာလူထုဆန္ဒပြပွဲအတွင်းဒီနှစ်အစောပိုင်းကဖြစ်ခဲ့တဲ့အဂတိလိုက်စားမှုရှုပ်တော်ပုံနဲ့ပတ်သက်ပြီးဆန္ဒပြတဲ့လူအုပ်ကြီးတွေဟာဆိုးမျိုးတော်ကအဓိကလမ်းမကြီးတွေမှာနေရာယူထားခဲ့ကြတာဖြစ်ပါတယ်။မနေ့စနေနေ့ကတော့ပြည်သူ 2,800 ကျော်လမ်းမတွေပေါ်ချီတက်ခဲ့တယ်လို့ရဲအယားရှိတွေကပြောဆိုပြီးဆန္ဒပြပွဲစီစဉ်သူတွေကတော့ခံမှန်းကြီးလူတသန်းခွဲလောက်ချီတက်ကြတယ်လို့ပြောဆိုပါတယ်။ဆန္ဒပြသူတွေသမရနေထိုင်တဲ့အပြာရောင်နန်းတော်တွေကိုမဝင်ရောက်နိုင်ဖို့နဲ့အကြမ်းဖက်မှုတွေကိုတားဆီးဖို့ရဲတပ်ဖွဲ့ဝင်ပေါင်း2000ခွဲလောက်ကလုံခြုံရေးတာဝန်ယူထိန်းသိမ်းခဲ့ရပါတယ်။သမရပတ်ဂျွန်ဟိုင်းဟာ အစိုးရနဲ့ဆိုင်တဲ့ကိစ္စတွေကိုအာဏာအလွဲသုံးစားလုပ်ပြီးကိုကျိုးရှာတယ်လို့ဆွဆွဲခံရတဲ့တငယ်ချင်းဖြစ်သူ Choison Sil ကိုကူညီခဲ့တယ်လို့တန်တရားရှိခံထားရတာဖြစ်ပါတယ် Choison Sil ဟာအစိုးရတရားဝင်ယာတုတစ်ခုမှမရှိဘဲတမရပတ်အပေါ်ဘာသာရေးခုထုံးလုပ်ပြီးမလျော်ဩဇာသုံးစွဲခဲ့တယ်လို့ဆွဆွဲခံထားရတာဖြစ်ပါတယ
် VOA American အသံရဲ့အလို့သတင်းထောက်ခါဂျီဂျန်ဖာဆန်ကိုတူရကီနိုင်ငံဒီယာဘာခီယာမြို့မှာအာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်မနေ့စနေနေ့ကသူမအဖမ်းခံခဲ့ရတာဖြစ်ပြီးဘာကြောင့်ဖမ်းတယ်လဲဆိုတာကိုတော့တည်တည်ချာချာမသိရသေးတဲ့အကြောင်းမိသားစုရဲ့မိတ်ဆွေကပြောပါတယ်အဲ့ဒီဒေတာဟာအရေးပေါ်အခြေအနေကြီးညာထားတဲ့နေရာဖြစ်တာမို့သူမရဲ့ရှေ့နေတောင်မှပဲသူမနဲ့၅ရက်အတွင်းဆက်သွယ်နိုင်မှာမဟုတ်ဘူးလို့လည်းမိသားစုကပြောပါတယ် BBC ရဲ့တန်လွင်ဌာနအတွက်ပါသတင်းပေးပို့နေတဲ့အလွန်သတင်းတော်ဖာဆန်ဟာကျင်းညီမိုင်းတွင်တခုပြောကြားတဲ့သတင်းပို့ဖို့အလားရှေ့ရပြည်နယ်တွင်းကရဲလုံခြုံရေးဂိတ်တစ်ခုမှဖမ်းဆီးခံရတယ်လို့ turkishminute.com ကဖော်ပြပါတယ်
တရုတ်နိုင်ငံနောက်မြောက်ပိုင်းရှင်ကျန်းဝီကာကုန်ပိုင်းအုပ်ချုပ်ခွင့်ရဒေသကပြင်းထန်တဲ့ငရင်တန်းခံခဲ့ရတဲ့ဘရက်ကျူရမှာတော့ဒီနေ့တနင်္ဂနွေနေ့မှာကယ်ဆယ်ရေးလုပ်ငန်းတွေဆက်ပြီးဆောင်ရွက်နေကြပါတယ်။တောက်ကြနေညပိုင်းကကိုပိုင်းအုပ်ချုပ်ခွင့်ရကီစင်စုကာဂီခရိုင်နယ်ကအက်တိုမြို့မှာငလျင်လှုပ်ခဲ့တာဖြစ်ပါတယ်။တရုတ်နဲ့တာဂျီကစ္စတန်နယ်စပ်ကနေကီလိုမီတာ30လောက်ဝေးပြီးတော့ပြင်းအား 6.9 magnitude ရှိတဲ့ဒီငရင်ရဲ့ဗဟိုချက်မှနာဘရက်ကျူရမှာပြင်းထန်တဲ့ငရင်တန်းခံရပြီးကယ်ဆယ်ရေးလုပ်ငန်းတွေစတင်ခဲ့တာဖြစ်ပါတယ်ထရက်ကာ24စီးအပြည့်ကယ်ဆယ်ထောက်ပံ့ရေးပစ္စည်းတွေဒီကနေ့တနင်္ဂနွေနေ့လေပိုင်းငရင်တန်းခံကြေးရွာစီရောက်ဖို့မျှော်လင့်နေကြပါတယ် Direct from Washington The Voice
of America VOA နောက်ဆုံးရသတင်းတွေကိုမတ်သိန်ကီထိုင်းနဲ့မမိုးဖြူတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်တနင်္ဂနွေနေ့ညနေခင်းအတွက်နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုနားဆင်ရပါမယ်ရှမ်းပြည်နယ်မြောက်ပိုင်းမှာတိုင်းရင်းသားလူမျိုးစုလက်နက်ကိုင်အဖွဲ့၄ဘွဲ့နဲ့အစိုးရစစ်တပ်တို့ကြားတိုက်ပွဲတွေဆက်ဖြစ်နေတော့မှာပဲမူဆယ်မြို့ပတ်မှာတော့အခြေအနေကတည်ငြိမ်လာလို့စစ်ပြေးဒုက္ခသည်တွေနေရရင်းကိုစပြန်နေကြပါပြီဒါပေမဲ့လို့မုံကိုဒေသဘက်မှာတော့တရုတ်နယ်ဇက်ရောက်ဒုက္ခသည်တွေဟာနေရရင်းကိုမပြန်နိုင်သေးပဲစီးရဲအခြေအနေကလည်းပြင်းထန်နေသေးပါအခြေအနေအပြည့်စုံကိုတော့ VOA သတင်းတော့နိုင်ကိုအိမ်ကသတင်းပေးပို့ထားပါတယ်ရှင်
ရှမ်းပြည်နယ်မြောက်ပိုင်းဒေသတွင်မြောက်ပိုင်းမဟာမိတ်တိုင်းဒတ်တပ်ပေါင်းစုအဖွဲ့နှင့်မြန်မာတပ်မတော်တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်တောင်းနေချီတဲ့ဒေသခံတွေဟာမူဆယ်မြို့နယ်တရုတ်နယ်စပ်ဒေသတွေမှာစစ်ဘေးသိမ်းရှောင်နေကြရာကနေမူဆယ်မြို့နယ်ဘက်မှအခြေအနေအေးချမ်းသွားခဲ့လို့နေရာရင်းကိုစတင်ပြန်နေကြပြီလို့ဒုက္ခသည်ကူညီပေးရေးအဖွဲ့ကရုဏာပရာဟိတသင်းဥက္ကဋ္ဌဦးတောင်းထွန်းကအခုလိုပြောပါရစေ။
ချူစမ်းနေတော်တော်များများပြန်ကုန်ကြပါပြီ။ချူစမ်းနေနေနေကျင်တော့တယ်ဗျ။ဒီအဝဲစခန်းကကျွန်တော်ရှိတာကဒီအဝဲက၅ခုရှိတယ်။ဟိုကျန်တဲ့ကလိစက်ရခုံးကြောင်းပါညာတဲ့ဆိုအားလုံး၃ခုရှိတယ်။အဲ့ဒီမှာ၅ခုထဲမှာတော့ဖြစ်ရကျော်ရှိတယ်။ဒါနဲ့ခါစခန်းဆိုလို့ရှိရင်အခုလိုရောက်၃၀လောက်ပဲကျန်လို့ရတယ်။နောက်တစ်ခုသွေးကြောင်းတွေကိုလည်းပြန်ကုန်ကျွန်တော်ဒီနေ့ပြင်နေပါလေ။အခုကတော့4000ကျော်5000လေးအရှိရစခန်းကြီးအားလုံးရှိတဲ့ကျန်မှာအခုတော့1000ကျော်လေးကျန်ပါလို့ရတယ်။ဒီစင်နေတဲ့ကုန်ရည်စခန်းတော့ပြန်လဲရှာဖက်နေပြီဖြစ်ပါလေ။ဘုံကိုမုံပေါ်ကဆိုင်ရတော့တိုက်ပွဲဖြစ်နေပါလေ။
လက်ရှိမူဆယ်မြို့သွင်းမှာအခြေအနေငြိမ်သက်သွားတာကြောင့်ဂုံသွေးရေးစုံကိုပြန်လည်ဖွင့်လှစ်နိုင်ခဲ့ပြီမဲ့မုံကိုဒေတာဘက်မှာတော့စီရေးအခြေအနေသင်းမာနေစေလို့ကရုဏာပရာဟိတသင်းဥက္ကဋ္ဌဦးတောင်းထွန်းကပြောပါရယ်တရုတ်မြန်မာနယ်စပ်ဂျူကုတ်ပန်ဆိုင်မုံကိုဒေတာတွင်နေ့စဉ်တိုက်ပွဲတွေဖြစ်ပွားနေသေးတယ်လို့ဒေတာခန့်4000ကျော်ဟာလည်းတရုတ်နိုင်ငံဝမ်သိမ်မြို့မှာစစ်ဘေးသိမ်းရှောင်နေရစေလို့ကိုရိုင်းသတင်းသွားရောက်ယူခဲ့တဲ့တိုင်းရင်းသတင်းလွှာသတင်းထောက်မအာမီကလည်းခုလိုပြောပါရယ
်ကမာကအခု4000ကျော်သားပြီတရုတ်ကမာဆိုတာကအဲ့ဒီဝမ်သိမ်ပေါ့နော်ပန်ချန်ရဲ့ဒီဘက်ကကျမတို့ရောက်ခဲ့တဲ့နေရာပေါ့အဲ့ဒီဝမ်သိမ်မှာပဲ4000ကျော်ကမွန်ဂိုရဲ့ဒီဘက်ကကကျတော့မန်ဟိုင်းလေနော်အဲ့ဒါကတရုတ်အဲ့ဒီကအခြေအနေကအတိအကျလိုက်လို့မရအောင်ဖြစ်နေတာအဲ့မှာခမိုင်းတရား1000ကျော်နေပြီ
တရုတ်နိုင်ငံဝမ်သိမ်မြို့ကစစ်ဘေးရှောင်တွေကိုတရုတ်အာဏာပိုင်တွေအပြင်မူဆယ်မြို့လူမှုကူညီပေးရေးဖွဲ့တွေကနေအကူအညီပေးဆောင်နေပါတယ်ပြီးခဲ့တဲ့နိုဝင်ဘာလ20ရက်နေ့ကစတင်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်စစ်ဘေးရှောင်ဒုက္ခသည်တွေဟာတရုတ်နိုင်ငံနယ်စပ်မြို့ဝမ်သိမ်မြို့ကိုထွက်ပြေးလာခဲ့တာဖြစ်ပြီး၎င်းတို့နေရာရင်းပြန်ရေးမှမရေရာသေးတဲ့အခြေအနေမှရှိနေပါတယ်။လက်ရှိမှာကချင်လွတ်လပ်ရေးတပ်မတော် KIA ၊တန်းပလောင်အမျိုးသားလွတ်မြောက်ရေးတပ်မတော် TNLA ၊ရခိုင်တပ်မတော် AA ၊မြန်မာမျိုးသားများဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDAA စတဲ့မြောက်ပိုင်းမဟာမိတ်တပ်ပေါင်းစုအဖွဲ့နဲ့မြန်မာတပ်မတော်တို့အကြမ်းမှာတိုက်ပွဲဖြစ်ပွားနေစေဖြစ်ပါတယ်။လက်ရှိတိုက်ပွဲပြင်းထန်နေတဲ့မွန်ဂိုဒေသမှာစစ်ရေးရအခရာကျတဲ့ဗျူဟာကုန်းကိုမြောက်ပိုင်းမဟာမိတ်တပ်ပေါင်းစုကနေထိန်းချုပ်ထားတယ်လို့မြန်မာတပ်မတော်ဘက်ကလည်းအပြင်းထန်ထူးဆစ်ဆင်နေစေလို့တန်းပလောင်အမျိုးသားလွတ်မြောက်ရေးတပ်မတော် TNLA နိုင်ငံခြားဆက်ဆံရေးတာဝန်ခံတာပန့်လှကပြောပါတယ်
။အ
အဲ့မှာတော့ကျွန်တော်ဆက်ဖြစ်နေတယ်အခုဒီမနက်ပိုင်းမှာလည်းဒီနေ့ပိုင်းရောက်ဆက်ဖြစ်နေတယ်ဒီကရက်နေ့တော့ရလောက်ကြတယ်ဆိုတော့ဖိတ်ထုတ်လာပြီခုအားကဒီမနက်တော့ကမ်းကန်ပြီးတော့ဒီဟယ်လီကော်ပတာနဲ့ရောက်ဆက်နေရောလာကြဘူးတော့တခါရဲ့တိုက်ပွဲတော့ဦးမြိုင်းလို့လုပ်ကျင်းထိုင်နေတော့ဒါပြင်ဒီကနေ့မှလည်းမန်တုံမြို့နယ်ပန်ဝါကြီးရွာနီးမှာတီအန်နယ်လီတပ်ဖွဲ့နဲ့မြန်မ ကျွန်တော်တို့ကအခုလိုမျိုးပြည်သူတွေကအခုလိုမျိုးပြည်သူတွေကအခုလိုမျိုးပြည်သူတွေကအခုလိုမျိုးပြည်သူတွေကအခုလိုမျိုးပြည်သူတွေကအခုလိုမျိုးပြည်သူတွေကအခုလိုမျိုးပြည်သူတွေကအခုလိုမျိုးပြည်သူတွေကအခုလိုမျိုးပြည်သူတွေကအခုလိုမျိုးပြည်သူတွေကအခုလိုမျိုးပြည်သူတွေကအခုလိုမျိုးပြည်သူတွေကအခုလိုမျိုးပြည်သူတွေကအခုလိုမျိုးပြည်သူတွေကအခုလိုမျိုးပြည်သူတွေကအခုလိုမျိုးပြည်သူတွေကအခုလိုမျိုးပြည်သူတွေကအခုလိုမျ ကျွန်တော်အနေနဲ့အနီးနားဝန်းကျင်ဒေသကစစ်တပ်နဲ့ရဲသားဖွဲ့စခန်းတွေပြင်တရက်9မှ9ဇန်ကုန်သူရဲစခန်းကိုပါပြစ်ခတ်တိုက်ခိုက်ခဲ့တာပါဒီလိုပြစ်ခတ်တိုက်ခိုက်မှုကြောင့်ရဲသားဖွဲ့တွေပါဝင်လူရှိဦးတေဆုံးပြီး29ဦးတန်ရာရတဲ့ကြောင့်အစိုးရဘက်ကနေတရင်ထုတ်ပြန်ထားပါတယ်အခုလိုဖြစ်ပေါ်နေတဲ့တိုက်ပွဲနဲ့ဆက်လျင်းပြီးတော့လက်နက်ကိုင်နီလာနဲ့ပြဿနာကိုဖြေရှင်းခ ဖြစ်ပြီးလုံနေတဲ့အတွက်တန်ပြန်စိုက်ခိုက်ရတာဖြစ်ကြောင်းနဲ့အစိုးရအနေနဲ့ထိုးစစ်ကိုရပ်မယ်ဆိုရင်တိုင်းဒါလက်နက်ကိုင်မဟာမိတ်ဖွဲ့ကလည်းသူတို့ရဲ့တိုက်ခိုက်မှုကိုချက်ချင်းရမှာဖြစ်တယ်လို့နိုဝင်ဘာလ25ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ
ဖေဖော်ဝါရီလ9ရက်နေ့အချိန်မြောက်ပိုင်းမှာဖြစ်နေတဲ့စစ်ရေးပဋိပက္ခအခြေအနေတွေကိုမြန်မာတပ်မတော်ဘက်ကထိထိရောက်ရောက်ထိန်းချုပ်ထားနိုင်ပြီလို့မြန်မာအစိုးရတာဝန်ရှိသူတွေဘက်ကတရုတ်အစိုးရကိုပြောကြားခဲ့ကြောင်းနဲ့တရုတ်နယ်စပ်ဘက်မှာခိုလုံနေတဲ့တိုင်းရင်းသားစစ်ဘေးဒုက္ခသည်တွေလည်းနေရက်ကိုမကြာခင်ပြန်နိုင်မှုမျှော်လင့်ချက်ရှိကြောင်းနေပြီးတော့မှကျင်းပခဲ့တဲ့တရုတ်မြ
တက်မတော်ဘက်ကအခြေအနေတွေကိုထိန်းချုပ်ထားနိုင်ခဲ့ပြီလို့နေပြည်တော်မှာတောက်ကြနေကကျင်းပခဲ့တဲ့တရုတ်မြန်မာနှစ်နိုင်ငံအဆင့်မြင့်အရာရှိတွေ့ဆုံဆွေးနွေးပွဲမှာမြန်မာဘက်ကပြောကြားကြောင်းတရုတ်နိုင်ငံသားရေးဒုဝန်ကြီးလျူကျက်မင်ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်ဒါအပြင်တရုတ်မြန်မာနယ်စပ်ဒေသမှာငြိမ်းချမ်းရေးနဲ့တည်ငြိမ်မှုရဖို့သက်ဆိုင်ရာအဖွဲ့အစည်းအားလုံးဝိုင်းဝန်းကြိုးပမ်းကြဖို့အခုလိုတိုက်တွန်းခဲ့ပါတယ
်။ယူရီယင်းကိုချင်းမင်းကျတာညေလျောရှာတာအဲဒီစီရိုဒဝန်ချီ
ဖိလစ်ရှန်နယ်ချက်တွေတင်ပတ်ခဲ့တဲ့မြန်မာနိုင်ငံမှာသမိုင်းဆိုင်ရာပြဿနာတွေကြောင့်တရုတ်မြန်မာနယ်စပ်တလျှောက်ရဲ့ဒေသတစ်ဝက်လောက်နေပါကိုမြန်မာအစိုးရကအပြည့်အဝထိန်းချုပ်နိုင်ငံချင်းမရှိဘဲတိုင်းဒေသလက်နက်ကိုင်အဖွဲ့တွေအောက်မှာပဲရှိခဲ့တာပါ။တရုတ်အစိုးရအနေနဲ့တရုတ်နိုင်ငံပဲအချမ်းနေဇာဘဲအချမ်းကိုပိုင်ပိုင်နိုင်နိုင်ထိ ंछ ုတ်ထားနိုင်ချိန်မှာမြန်မာဘက်မှာတော့ပြည်ပခါတွေအုပ်စုတိုက်ပွဲတွေဟာအခုချိန်ထိအမြဲဖြစ်ပွားနေပါတယ်။ဒါကြောင့်တရုတ်နိုင်ငံရဲ့ယူနန်ပြည်နယ်အပါအဝင်မြန်မာဘက်မှာပါငြိမ်းချမ်းပြီးတည်ငြိမ်ဖို့အတွက်တရုတ်မြန်မာနယ်စပ်ထိန်းချုပ်မှုခိုင်မာအားကောင်းမှုအလွန်အရေးကြီးပါတယ်
။တည်ခဲ့တဲ့တနင်္ဂနွေနေ့ကလေးကစတင်ဖြစ်ပွားခဲ့တဲ့ဒေသခံတိုင်းဒေသလက်နက်ကိုင်ဖွဲ့တွေနဲ့မြန်မာစစ်တပ်အကြားတိုက်ပွဲတွေကြောင့်နယ်စပ်ကိုဖျက်ပြီးထွက်ပြေးလာတဲ့ထောင်ထဲချီတဲ့စစ်ပြေးဒုက္ခသည်တွေဟာယူနန်ပြည်နယ်မှာခိုလုံနေကြတာဖြစ်ပါတယ်။မြန်မာစစ်တပ်ကအခြေအနေတွေကိုထိန်းချုပ်ထားနိုင်ပြီဖြစ်တဲ့အတွက်စစ်ပြေးဒုက္ခသည်တွေမကြခင်နေရက်ကိုပြန်နိုင်ဖို့မျှော်လင့်ချက်တွေရှိနေကြောင်းတရုတ်နိုင်ငံသားဤဒုဝန်ကြီးလျုံကျက်မင်ကပြောပါတယ်။ဒါအပြင်စစ်ပွဲတွေဖြစ်အောင်ရည်ရွယ်ချက်ရှိရှိလှုပ်ဆောင်နေမှုတွေကိုတရုတ်ရောမြန်မာအစိုးရကပါစန့်ကျင်ရှုံချကြောင်းသူကအခုလိုပြောပါတယ်
။ကျင်းဝေးရုံမင်းငါခက်တာဟောခက်တာ
တရုတ်မြန်မာနိုင်ငံအဆင့်မြင့်အရာရှိတွေတွေ့ဆုံဆွေးနွေးပွဲကနေပဋိပက္ခဒေသမှာငြိမ်းချမ်းရေးပြန်လည်တည်ဆောက်ဖို့ဆိုတဲ့ပြတ်သားတဲ့အမှာစကားပေးလိုက်ပါတယ်။ဘယ်အဖွဲ့အစည်းတွေကြောင့်ပဲဖြစ်ဖြစ်တမင်သက်သက်ဆွပေးနေတဲ့စစ်မဲ့ဖြစ်ပွားမှုကိုတရုတ်ရောမြန်မာအစိုးရပါစန့်ကျင်တယ်လို့ငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးအများဆုံးပြန်ပြီးတည်ဆောက်နိုင်မယ်လို့လည်းနိုင်ငံအစိုးရတွေကမျှော်လင့်မိပါတယ်
။ဒါပေမဲ့ငြိမ်းချမ်းရေးဘယ်လိုတည်ဆောက်ကြမလဲဆိုတာကတော့မေးခွန်းထုတ်เสียဖြစ်နေတယ်လို့မြမအရေးသုံးသက်သူတွေကပြောပါတယ်။ဒါနဲ့ပတ်သက်လို့တရုတ်နိုင်ငံအခြေစိုက်မြမနိုင်ငံကြီးလေးလာနေသူဒေါက်တာလှကျော်စောကအခုလိုသုံးသက်ပါတယ
်။ကျမသုံးသက်ချက်ကတော့ဒီလိုပါဒီတိုက်ပွဲတွေမှာပေါ့နော်ကျမတို့ရဲ့ပြည်ရင်းစစ်ကြီးမှာပဲဖြစ်ဖြစ်အခု NLD အစိုးရရဲ့လှုပ်ဆောင်ချက်တွေမှာပဲဖြစ်ဖြစ်အဓိကအခရာကဗမာတပ်မတော်ရဲ့စိတ်နေပေါ်ထားပါဗမာတပ်မတော်အနေနဲ့ငြိမ်းချမ်းရေးလိုချင်ဖြစ်နိုင်ပါတယ်အဲ့တော့ကာချုပ်ရဲ့အဓိကစကားလက်နဲ့အရင်ချရမယ်ဆိုတဲ့စကားကြီးကဒါဘလို့မှမဖြစ်နိုင်တဲ့ကိစ္စဒါကြောင့်ဟိုတလောတုန်းကတင်တာရှိတယ်လေဗမာတပ်မတော်ကဒီအပြစ်ခတ်ရဆဲရေးကိုပထမအဆုံးကြီးညာမယ် ပညာပြီးလို့ရှိရင်နောက်48နာရီအတွင်းဂျန်နဲ့တပ်ဖွဲ့တွေကအပြစ်ခတ်ရစေးကြီးညာပါမယ်လို့ပြောထားတာ။ဒါပေမဲ့ဗမာတပ်မတော်ကတောင်းလျှောက်ထိုးစစ်တွေဆင်နေတာဖြစ်တယ်။အပြစ်မှာသာမကြားတာအကုန်လုံးဒီအထူးသဖြင့်အရှိမြောက်ဖက်မှာတောင်းလျှောက်သူထိုးစစ်တွေဆင်နေတာ။ဗမာတပ်မတော်ကတကယ်ပဲငြင်းငြမ်းရေးလိုချင်နေဆိုရင်သူတို့လုံးဝမယ်လားနှလန်းရှိတယ်။တစ်ချက်ကတပြီလုံးအပြစ်ခတ်ရစေးကြီးညာ၊နှစ်ချက်ကအထွေထွေလူငင်းခွင့်ကြီးညာ။အဲ့ဒါပြီးသွားလို့ရှိရင်ဂျန်တဲ့အဖွဲ့တွေကပြောမရဘူးဆိုရင်တမျိုးပေါ့။အခုသူတို့ကအင်အားအကြီးဆုံးဩဇာအာဏာအရှိဆုံးသူတို့ကအဲ့လိုငြင်းငြမ်းရေးမလိုချင်နေသေးဘူး။ကျမတို့ဗမာပြည်ကြီးကပြည်ရင်းစစ်ဆက်ဖြစ်
ဒီတော့တွင်မြန်မာပြည်မြောက်ပိုင်းတိုင်းသားလက်နက်ကိုင်မဟာမိတ်အဖွဲ့တွေဖြစ်တဲ့ KIA, MNDAA, TNLA နဲ့ AA တို့ကလည်းစစ်မှန်ပြီးခိုင်မာတဲ့နိုင်ငံရေးဆွေးနွေးပွဲတွေဖြစ်ပေါ်လာဖို့တရုတ်အစိုးရဘက်ကကြားဝေညှိနှိုင်းပေးဖို့မေတ္တာရက်ခံလိုက်ပါတယ်။နိုဝင်ဘာလ25ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ရဲ့ကြေညာချက်မှာတော့တိုင်းသားလက်နက်ကိုင်တွေဘက်ကနိုင်ငံရေးအရာကိုစားပြုမှုကိုမြန်မာတပ်မတော်ကလက်မခံတဲ့အပြင်စစ်ရေးအရာအလုံးစုံချိန်မုံရေးဆိုတဲ့မူဝါဒနဲ့တိုင်းသားဒေသတွေမှာထိုးစစ်တွေကိုအဆက်မပြတ်ပြုလုပ်နေတဲ့အတွက်သူတို့အနေနဲ့တံပြန်တိုက်ခိုက်မှုသာဖြစ်တယ်လို့ဖော်ပြထားပါတယ်။ဒါအပြင်ထိုးစစ်တွေချက်ချင်းရက်မယ်ဆိုရင်တိုင်းသားလက်နက်ကိုင်မဟာမိတ်အဖွဲ့တွေကလည်းသူတို့ရဲ့တိုက်ခိုက်မှုတွေကိုချက်ချင်းရက်မှာဖြစ်တယ်လို့យေတာထားပါတယ်ရှင်။
မနက်ငယ်တွင်ကဒီကနေ့သတင်းတွေကိုကြည့်လိုက်မယ်ဆိုရင်အများဆုံးတွေ့ကြရတာကရှမ်းပြည်မြောက်ပိုင်းမှာတိုက်ပွဲတွေဖြစ်ဒုက္ခသည်တွေထွက်ပြေးနေရတာ၊ရခိုင်ပြည်ဘက်မှာအခြေအနေမတည်ငြိမ်တာ၊ရန်ကုန်မြို့တွင်ဟိုနေရာဒီနေရာမှာပေါက်ကွဲမှုတွေဖြစ်တာစတဲ့မတည်မငြိမ်သတင်းတွေကအများစုဖြစ်နေပါတယ်။ NLD ပါတီဦးဆောင်တဲ့အစိုးရအနေနဲ့ဒီလိုမတည်မငြိမ်အခြေအနေတွေကိုအောင်အောင်မြင်မြင်ထိန်းသိမ်းပြီးလူထုစီးပွားရေးအဆင်ပြေစားဝတ်နေရေးဖူလုံလာဖို့နဲ့ဒီမိုကရေစီအပြောင်းအလဲကိုထိထိရောက်ရောက်ဆက်ပြီးဖော်ဆောင်ဖို့တကယ်ပဲလုပ်နိုင်မယ်လို့ကျွန်တော်တို့သောတာရှင်တွေအခိုင်အမာယုံကြည်ကြပါသလားအခုလာမယ့်အင်္ဂါညဒိုင်ရိုက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမီပို့ထားပေးပါကိုရဲမင်းသဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က12923812555လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ည
ဒါမဲ့အင်္ဂါညဒရိုက်လေးလိုက်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပြစီရှင်ထိတ်တန့်ရောက်နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။ Fidel Castro ဟာကျူဘာလူထုကိုရောအမေရိကန်ရဲ့မူဝါဒကိုပါသဘောထားကွဲလဲစေခဲ့ပါတယ်။ကျူဘာပြည်သူတွေအကြမ်းမှာသူ့ကိုလိုလားသူမလိုလားသူသဘောထားတွေကွဲခဲ့ကြတယ်လို့မကြခင်ကမှလမ်းပွင့်ခဲ့တဲ့ကျူဘာအမေရိကန်နှစ်နိုင်ငံဆက်ဆံရေးဟာလည်းအသစ်တက်လာမဲ့အမေရိကန်သမ္မတရဲ့လက်ထက်မှာနောက်ပြန်လှည့်ကောင်းလှည့်နိုင်တဲ့အခြေအနေမှာရှိနေပါတယ်။ဒီအကြောင်းနဲ့ပတ်သက်လို့ Victoria Matos ရဲ့သတင်းလွှာကိုဥကြောဆန္ဒကပြောပြပေးပါမယ်ရှင်
။ဟုတ်ပါတယ်။အခု Fidel Castro ကွယ်လွန်တယ်လို့ကြားတော့ကျူဘာမှာရှိတဲ့ပြည်သူတွေကငိုကြွေးပူဆွေးကြပါတယ်။သူ့လက်အောက်မှာမနေချင်လို့ထွက်ပြလာတဲ့လူတွေအထူးသဖြင့် American ပြည်ထောင်စုရောက်နေတဲ့သူတွေကပျော်ရွှင်ကြတယ်အောင်ပွဲခံကြပါတယ်။ဒီလိုနှစ်ချမ်းကွဲစေခဲ့တာဟာကျူဘာမှာ Castro အနာလက်ရှိကတည်းကဖြစ်ပါတယ်။ Fidel Castro ရဲ့အကြီးမားဆုံးအောင်ပွဲဟာကျူဘာနိုင်ငံကိုထိုစဉ်ကဥဆုနေတဲ့အာနာရှင် Batista ကိုလက်နက်ကင်တော်လှန်ရေးနဲ့ဖျောက်ချခဲ့ခြင်းပဲဖြစ်ပါတယ်။အနာရှင်ဘက်တစ်စတာဟာအမေရိကန်ထောက်ခံမှုနဲ့နှစ်ပေါင်းများစွာကျူဘာပြည်သူတွေကိုဖိနှိပ်အုပ်စိုးခဲ့တဲ့သူဖြစ်တဲ့အတွက်သူ့ကိုဖြုတ်ချနိုင်ခဲ့တဲ့ကက်စထရိုကိုသရေကောင်းအဖြစ်သူ့ပြည်သူတွေကချစ်ခင်မြန်လို့ကြသလိုကမ္ဘာပြည်သူတွေကလည်းပဲအသီးမှတ်ပြုလေးစားကြပါတယ်ကက်စထရိုအနာရလာတဲ့အခါမှာအမေရိကန်ပြည်ထောင်စုဟာကျူဘာကိုစီးပွားရေးပိတ်ဆို့မှုတွေလှုပ်လာတော့လူထုကဒုက္ခရောက်ပါတယ်ဒါကြောင့်လည်းပဲဖက်ဒရယ်ကက်စထရိုအစိုးရဟာထိုစဉ်ကကမ္ဘာကွန်မြူနစ်အင်အားကြီးနိုင်ငံတစ်ခုဖြစ်တဲ့ဆိုဗီယက်ပြည်ထောင်စုနဲ့ပုံမှန်နှိစသွားခဲ့ပါတယ်ဒီချိန်မှာကက်စထရိုကိုမနှစ်သက်သူတွေသိမ်းနှံချပြီးကျူဘာနဲ့ရေပြင်ပိုင်း90လောက်ဝေးတဲ့အမေရိကန်ပြည်ထောင်စုဘက်ကိုပြောင်းရွှေ့လာကြပါတယ်။အခုဒီလူတွေကဖက်ဒရယ်ကက်စထရိုကွယ်လွန်သွားပြီဆိုတာကိုကြားတဲ့အခါမှာဝန်တာအဲလည်းဖြစ်ကြပါတယ်။အဲဒီဖလော်ရီဒါပြည်နယ်မိုင်ယာမီမှာရောက်နေတဲ့ကျူဘန်အမေရိကန်တချို့ရဲ့ပြောဆိုချက်ကိုကြည့်ပါ
Honestly my reaction was joy for my grandparents. They taught us to
ယူသားစွာပြောရရင်ကျွန်တော်ကတော့ကျွန်တော်အဖိုးအဖွားတွေအတွက်ဝမ်းသာမိပါတယ်သူတို့ဘဝတစ်လျှောက်ကြုံခဲ့ရတဲ့နာကျင်မှုတွေရုန်းကန်ခဲ့ရတာတွေကိုသူတို့ကပြောပြပါတယ်အခုကက်စထိုသေသွားတာဟာဒီဆင်းရဲဒုက္ခတွေရဲ့အမတင်ကေတခြုံငိမ့်သွားပြီဆိုတဲ့သဘောဖြစ်ပါတယ
် I'm not here to celebrate a man's death but I'm here to celebrate the beginning of the crumbling down
ဒီတက်သေးတာကိုအောင်ပွဲခံမှုတော့မဟုတ်ပါဘူးကျမတို့လူထုကိုဖိနှိပ်ချုပ်ချယ်ခဲ့တဲ့စနစ်ဆိုးစတင်ပြိုလဲသွားပြီဆိုတဲ့သဘောနဲ့အောင်ပွဲခံကျင်တာပါ
ဒါပေမဲ့ကျူဘာနိုင်ငံထဲမှာကျန်ရင်ခဲ့တဲ့ပြည်သူတွေကတော့ဖက်ဒရယ်ကက်စထရိုအတွက်ဝန်ရွေးပူဆွေးငိုကြွေးကြပါတယ
်။ Es algo muy triste y muy doloroso porque verdaderamente fue
တိတ်ကိုဝမ်းနည်းရပါတယ်ရှင်။ရင်ထဲမှာနာကျင်ခံစားရပါတယ်။သူဟာကျမတို့ပြည်သူတွေကိုအစဉ်သဖြင့်ကူညီခဲ့တဲ့ပုံကိုကြီးပါ။သူဟာကျမတို့ဖို့ဘယ်တော့မှမေးမရနိုင်တဲ့ပုံကိုကြီးတူပါရှင်
။ Dile le ama importante creo que él es que se construyó
သူထိုက်ခဲ့တဲ့အရေးကြီးဆုံးအစဉ်လာကတော့ကျူဘာနိုင်ငံကိုတည်ထောင်ခဲ့ခြင်းပဲဖြစ်ပါတယ်။ပုံမိုလုံခြုံမှုရှိပြီးကျွန်တော်တို့တွေအကြမှာလူသားချင်းစာနာစိတ်ဖြစ်ထွန်းစေခဲ့ခြင်းပဲဖြစ်ပါတယ်လို့ပြောသွားတာပါ။Castro ha American Tamana set the sene a bian Cuba ko uchu khe pi namajan phit la de kha Sunny Raul Castro ko ana hlwet tha khe ba de di chain ma be American pi chang su ne set san ye pyan le lan pwin la khe da ba Cuba nangan ye pyu pyin pyaung le mu asa pyu ni jin ha aku lo Fidel Castro kwel lun twa de atwet do ahan da phit twa nai me a che ni ma si ba bu athu thi phin Cuba ba ka de lo pyaung le me la la ma si bu lo Florida International University ga Pamaka Eduardo Gamara ga aku lo pyo ba de ကျူဘာကအသွင်ကူးပြောင်းရေးလုပ်နေပါပြီ။ဒါကို2018 February လအထိ Raul Castro ကဆက်လက်ဦးဆောင်သွားပါလိမ့်မယ်။2018အလွန်ကာလအထိတောင်ဒီအသွင်ကူးပြောင်းရေးရန်တရားကိုပြင်ဆင်ထားပြီးလည်းဖြစ်ပါတယ်။ဒါကြောင့်ကျူဘာအနေနဲ့အပြောင်းလဲရှိမှာမဟုတ်ပါဘူးလို့သူကဆိုပါတယ်။ဒါပေမဲ့ American သမ္မတ Donald Trump ကတော့ဘယ်လိုပြောင်းလဲလာမယ်ဆိုတာသူသမ္မတရာထူးလက်ခံမဲ့ January လ20ရက်နေ့အထိစဉ်းစားလင်းလင်းသိနိုင်ဦးမှာမဟုတ်ပါဘူး။မနစ်တုန်းကတော့ကျူဘာနဲ့ဆက်ဆံရေးလမ်းပွင့်သွားပြီဆိုတာဟာကောင်းတယ်လို့သူပြောခဲ့တာပါသို့တော်လည်းပဲရွေးကောက်ပွဲမဲဆွယ်တဲ့ကာလရောက်လာတဲ့အခါမှာတော့သူကလေတံပြောင်းသွားခဲ့ပါတယ
် Cuba has to treat us fairly and it has to treat the people of
Cuba လူတွေကိုရောဒီဘက်ရောက်နေတဲ့ကျူဘာကလူတွေကိုပါမျက်မျက်တက်တက်ဆက်ဆံဖို့လိုပါတယ်ဥပမာလက်မှတ်ရေးထိုးခဲ့တဲ့သဘောတူညီမှုဟာတိတ်ပြော့ပါတယ်ကျွန်တော်တို့ဘာမှမရဘူးကျွန်တော်ကတော့အားကောင်းတဲ့ကျူဘာလူတို့အတွက်လည်းအကျိုးရှိတဲ့သဘောတူညီမှုရအောင်တတ်နိုင်သမျှလှုပ်သွားမှာဖြစ်ပါတယ
်။ဒါအပြင်စနေနေ့ကထုတ်ပြန်တဲ့ကြေညာချက်ထဲမှာလဲကက်စထရိုကိုမလိုလားတဲ့အမေရိကန်လွှတ်တော်အမတ်တရဲ့လေသံအတိုင်းပဲဖက်ဒရယ်ကက်စထရိုဟာရက်ဆက်ကြံ့ကြုတ်တဲ့အာဏာရှင်ဖြစ်တယ်လို့ဖော်ပြထားကြောင်းပါခင်ဗျာ
။ဦးကျော်စန္ဒာပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။တင်းငွေနေနေညက်နေခြင်းအတွက်သတင်းပေးဖို့ချက်တဲ့သတင်းလွှာတွေကတော့ဒီလောက်ပါပဲ။အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမတ်တိန်ကီထိုက်ကတလဲပြောပြပေးပါမယ်ရှင်။
ကျူဘာခေါဆောင်ဟာဖီဒယ်ကက်စထရိုကွယ်လွန်ခဲ့တဲ့အပေါ်ကမ္ဘာခေါဆောင်တွေရဲ့တုံ့ပြန်မှုတွေထဲမှာတော့ဝမ်းနည်းချေကွဲမှုတွေရောဝေဖန်မှုတွေရောရှိနေပါတယ်။ဒါပေမဲ့လို့ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူးကတော့ဖီဒယ်ကက်စထရိုရဲ့တော်လှန်ရေးနောက်အာနာရှင်ကက်စထရိုရဲ့ကျူဘာပြည်သူတွေအပေါ်ထားတဲ့မြင့်တာနဲ့ဆောင်ရွက်ချက်တွေအတွက်ချီးကျူးဂုဏ်ပြုစကားပြောဆိုလိုက်တာကြောင့်ကနေဒါနဲ့အမေရိကန်နိုင်ငံရေးသမားတွေရဲ့ပြစ်တင်ဝေဖန်မှုတွေထွက်ပေါ်လာစေခဲ့ပါတယ်။ဂျူးလူမျိုးတွေကိုဟစ်တလာလုပ်ခဲ့တယ်လို့မျိုးရွေးချယ်ကန်သမ္မတဒေါ်နယ်ထရန့်ကလည်းလုံဆောင်လိမ့်မယ်အခုဒီမျိုးမှာရဲရရှိအစ်စ်ရောက်နေပြီလို့ဖော်ပြထားတဲ့ချင်းချောက်စာတွေကိုကယ်လီဖိုးနီးယားပြည်နယ်ကဗလီဝတ်ပြူချောင်း၃ခုလက်ခံရရှိခဲ့တယ်လို့အမေရိကန်နိုင်ငံထုတ်လော့စ်အန်ဂျလိစ်ထိုင်သတင်းစာကြီးကဖော်ပြပါတယ်ပြီးခဲ့တဲ့သတင်းပတ်ထဲမှာတောင်ကယ်ရိုလိုင်းနားပြည်နယ်လောင်းဘီချ်အစ္စလမ်စင်တာနဲ့ကလာရာမောက်အစ္စလမ်စင်တာတွေနဲ့အတူမြောက်ကယ်ရိုလိုင်းနားပြည်နယ်အေဗာဂရီအစ္စလမ်မစ်စင်တာတွေကိုပါချင်းချောက်စာတွေကိုလက်ရင်းနဲ့ရောမိတူပွားပြီးပါပေးပို့ခဲ့ပြီးတဲ့နောက်အမေရိကန်အစ္စလမ်ဆက်ဆံရေးကောင်စီကဒေသခံဗလီဝတ်ပြူချောင်းတွေကိုရဲလုံခြုံရေးအကာအကွယ်ပေးဖို့တောင်းဆိုမှုတွေပို့တိုးလာတယ်လို့လည်းသတင်းစာကဖော်ပြပါတယ်။ပြင်သစ်သမ္မတရွေးကောက်ပွဲမှာ Republican Party ကိုစားပြုရှင်ပြိုင်မဲ့သမ္မတလောင်းကိုရွေးချယ်ဖို့ပြင်သစ် Republican Party ဝင်တွေနိုင်ငံတော်မှာကျင်းပနေတဲ့သမ္မတလောင်းပနာမရွေးချယ်ပွဲတွေမှာဒီကနေ့မဲပေးနေကြပါတယ်။ဥရောပတိုက်အတွင်းရွှေ့ပြောင်းအခြေချသူတွေဝင်ရောက်လာမှုပြင်းထန်နိုင်ငံတွေအစွန်းရောက်တိုက်ခိုက်မှုတွေဇက်တိုက်ဖြစ်ပေါ်လာမှုတို့အပေါ်ဇောင်းပေးပြီးတော့မဲဆွယ်စည်းရုံးနေကြတာဖြစ်ပါတယ်
။သတင်းချင်းချုပ်ကိုမတ်တိန်ကီထိုက်ကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညနေခင်းအတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Justin Twist ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်။ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.